အခုဆက်ပြီးသိပ္ပံနဲ့ဤပညာကဏ္ဍကိုနားဆင်နိုင်ပါပြီ။ကျွန်မခင်ဗျာတော့2020နေလ30ဆနေနေ့နေ့လယ်မှာ SpaceX ကုမ္ပဏီကနေတည်ဆောက်တဲ့ Falcon 9ဒုံးပျံနဲ့ NASA အာကာသယာဉ်မှူးနှုတ်ကိုအပြည့်ပြည့်ဆိုင်ရာအာကာသစခန်းကိုအောင်းအောင်းမြင်မြင်လှုပ်ပြန်ပေးပါတယ
်
ဖလော်ရီဒါပြည်နယ်ကနေဒီအာကာသစင်တာကနေအမြင့်တင်230ရှိတဲ့Falcon 9ဒုံးပျံဖြတ်တင်တာကိုအမေရိကန်သမ္မတနဲ့ဒုသမ္မတတို့ကိုယ်တိုင်သွားရောက်ပြီးအားပေးခဲ့တယ်လို့အွန်လိုင်းကနေချစ်ရှုသူကလည်းသုံးသန်းလောက်ရှိပါတယ်။ NASA အာကာသယာဉ်မှူးဒေါက်ဟာလီနဲ့ဘော့ဖ်ဘန်ခန်တို့ဟာ Dragon 2အာကာသယာဉ်ထဲမှာလိုက်ပါသွားတာဖြစ်ပြီးဒီအာကာသယာဉ်ကို Falcon 9ဒုံးပျံထိမှတက်ပြီးဖြတ်တင်ခဲ့တာပါ။ဒါအမေရိကန်သမိုင်းမှာ NASA ကပုဂ္ဂလိကကုမ္ပဏီထုတ်ယာဉ်တွေကိုသုံးပြီးအာကာသရဲ့လူလွတ်တင်တာပထမဆုံးအကြိမ်လို့ NASA သိပ္ပံပညာရှင်ဒေါက်တာပရိဒါတင်ကပြောပါလေ
။ပုတ်ကလီတာပိုင်းအာကာသတုံးပြန်အာကာသယင်ကိုတုံးပြီးတော့အပြည့်ဆိုင်ရာအာကာသစခန်းကိုလူလွတ်တင်နိုင်တာဒါပထမဦးဆုံးပါပဲ။အရင်တော့အမေရိကန်အာကာသယင်မူတွေလွန်ပြန်အာကာသယင်နဲ့တင်ပို့လေးရှိပါတယ်။အဲ2017ခုနှစ်မှာလွန်ခဲ့တဲ့9နှစ်လောက်ကစပြီးတော့သူတို့ရပ်လိုက်ပါတယ်။ပါလဲဆိုတဲ့အခါကျတော့လုံးမြအာကာသယင်ရဲ့သူ့ရဲ့ expiration date ပေါ့နော်သူ့ရဲ့တက်တန်ကျော်သွားပြီးပြတ်ကျလာလဲနှခါရှိပြီဆိုတဲ့အခါကျတော့လူအသက်ကိုယင်းပြီးအလုပ်လုပ်ရတဲ့လုပ်ငန်းကြီးတစ်ခုဖြစ်တဲ့အတွက်ဒီလုံးမြအာကာသယင်အစနောက်အာကာသယင်တစ်ခုကိုစောက်ဖို့အတွက်ဆိုပြီးသူတို့ကြိုးစားပါတယ်ကြိုးစားနေတဲ့အချိန်မှာပဲဒီလုံးမြအာကာသယင်မတုံ့လို့မရတဲ့ရုရှားနိုင်ငံရဲ့ Soyuz အာကာသယင်တုံ့နေရတာ9နှစ်လောက်ရှိပါပြီအဲ့ဒီအချိန်မှာပဲ2000နဲ့နှစ်ခုနှစ်မှာဒီ SpaceX ဆိုတဲ့ Tesla လျှက်စစ်ကားထုတ်လုပ်တဲ့ SpaceX Company ကနေပြီးတော့မှအာကာသကြီးသွားလုပ်ငန်းအတွက်ကိုစပြီးတည်ထောင်ပါတယ်။မေလ30ရက်နေ့ကအဲဒီ SpaceX ရဲ့ Dragon 2ဆိုတဲ့အာကာသယာဉ်နဲ့ Falcon 9ဆိုတဲ့ဒုံးပျံရဲ့ထိပ်ဖူးမှာ Dragon 2ဆိုတဲ့အာကာသယာဉ်ကိုဆင်ပြီးတော့လွတ်တင်ခဲ့ပါတယ်
။အာကာသထဲကိုလူတွေပို့ဖို့နဲ့ပစ္စည်းတွေပို့ဖို့အတွက်ဒုံးပျံတွေတည်ဆောက်တာနဲ့အာကာသကြီးသွားလုပ်ငန်းတွေလုပ်ကိုင်းနေတဲ့ကုမ္ပဏီတွေကအများပြားရှိပါတယ်
။ပစ္စည်းတင်ဖို့အတွက်ကာဂိုအတွက်ကိုဒီကုနာ SpaceX ရဲ့ Orbital ဆိုတဲ့ပုဂ္ဂလိကပိုင်းအာကာသခရီးသွားလုပ်ငန်းဒုံးပျံတည်ဆောက်တဲ့ကုမ္ပဏီ Northrop Grumman နဲ့ Sierra Nevada သူကဒီကုန်ပစ္စည်းတင်ဖို့အတွက်ကိုပုဂ္ဂလိကပိုင်းအာကာသဒုံးပျံကုမ္ပဏီတွေတည်ထောင်ထားပါတယ်။နောက်လူစီးဖို့အတွက်ကြတဲ့အခါကျတော့ Blue Origin နဲ့ Boeing Sierra Nevada နဲ့အခုမနေ့တနေ့ကဒီအပြင်ဆိုင်အာကာသစခန်းကိုရောက်တဲ့ SpaceX Company ကနေပြီးတော့မှတင်တဲ့လူစီးအာကာသယာဉ်မျိုးစီစဉ်ထားပါတယ်။အဲတော့လူစီးဖို့အတွက်လူပါတဲ့အာကာသယာဉ်နဲ့မှဥမာအစီအစဉ်ရတော့ Blue Origin ဆိုလို့ရှိရင်အာကာသအပန်းဖြေခရီးထွက်ဖို့အတွက်အာကာသယာဉ်အသေးပေါ့နော်ဒီကနေပြီးတော့လွန်မြောက်အာကာသယာဉ်လိုပဲပြေးလန်းနေတန့်တဲ့ပြေးလန်းပေါ်ရဲ့ပြန်ဆင်းအဲ့လိုလုပ်လို့ရတယ်အာကာသယာဉ်မျိုးလည်းထင်ပါတယ်ဒီ SpaceX ကတော့သူကတကယ်ကိုသူစီစဉ်ထားတဲ့ပုံစံအရဆိုလို့ရှိရင်အင်ဂါဂျို2024ကျော်ကျော်လောက်ဆိုလို့ရှိရင်သွားနိုင်လောက်ကိုကြုံပြန်နေပီဆောက်ဖို့အစီအစဉ်ရှိပါတယ်။ Elon Musk ရဲ့ဒီ SpaceX ရဲ့2024မှာ Starship ဆိုတဲ့တုံးပြန်အကြီးအဆောက်ပြီးတဲ့အခါကျလို့ရှိရင်လာဖို့လဲသွားမယ်အင်ဂါဂျိုလဲသွားမယ်။အဲအင်ဂါဂျိုသွားတဲ့အခါကျလို့ရှိလို့ရှိရင်အင်ဂါဂျိုကိုဒီတိုင်းအလိုလျောက်ထွက်လိုက်ပြီးတဲ့အခါကျလို့ရှိရင်အဲ့ဒီမှာဒုံးပျံအလိုလိုမြင်သာစွာဆင်းလို့ရအောင်လုပ်တဲ့စနစ်ကိုသူတို့အခုထစပြီးစူးစမ်းနေပါတယ်။ဒါကြောင့်လဲဒီအာကာသယာဉ် Dragon 2ရဲ့ထိပ်မှာအဲ့ဒီထိန်းချုပ်ရေးဒုံးပျံအသေးစားတွေတက်ပြီးတော့အလိုလျောက်ထိန်းချုပ်စနစ်ကိုစီစဉ်ထားတာဖြစ်ပါတယ်ခင်ဗျ။အ
ာကာသယာဉ်တွေတည်ဆောက်ရမှာတခြားသူတွေထက်ဒီ SpaceX Company ကဤပညာမှာတပန်းတာနေတာပါ
။ဒီ SpaceX ရဲ့ထူးခြားမှုတပန်းတာရာအရင်တော့အာကာသဒီဒုံးပျံကိုပြစ်တင်လိုက်လို့ရှိရင်ပထမအဆင့်ဒီလောင်စာကုန်သွားတာနဲ့သူကလီးလောင်ပြီးတော့ပြတ်ကျသွားတယ်။အဲဆိုတော့သူပြန်သုံးလို့မရတော့ဘူးပေါ့နော်။အဲတော့ပြန်သုံးလို့ရတယ်ဆိုလို့ရှိလို့ရှိရင်ဇေယိတ်ကအရန်တက်တာပါ။အဲတော့ဘလောက်တက်တာတည်းဆိုလို့ရှိရင်ဟိုလွန်မြောက်အာကာသရင်နဲ့အာကာသတဲ့ကိုရောက်ဖို့ပေါ့နော်။1ကီလိုဂရမ်လောက်ရှိတဲ့ပစ္စည်းကိုတင်ဖို့ဇေယိတ်ကအမေရိကန်ဒေါ်လာနဲ့ NASA ရဲ့ကုန်ကြမ်းတွေအစိုးရကုန်ကြမ်းတွေက4,000ကျွဲကြတယ်လို့တွက်ကြည့်ခံမှန်းလိုက်တဲ့အခါကျတော့အခု SpaceX ရဲ့ကုန်ကြမ်းကဒီဒုံးပျံရဲ့ကုန်ကြမ်းကအမေရိကန်ဒေါ်လာ တတိလိုမှမှ3000လောက်ကိုကြရတယ်အဲ့အတွက်ဒီအရန်တက်တာပါပဲ
ဒီလိုပြန်စီတုံးလို့ရအောင်တည်ဆွင်နိုင်တဲ့ space x ရဲ့ဤပညာကြောင့်ကုန်စည်ပစ္စည်းတင်ပို့တာလည်းမကပဲအာကာသယာဉ်မှုတွေကိုပို့ဆောင်ပေးရမှာလဲအကုန်ကြကတိတ်ကိုတက်တာသွားတော့ပ
ါ space x က dragon ကတော့အာကာသယာဉ်ဒီအာကာသယာဉ်ကိုပြုတင်ဖို့အတွက်ကသူ့မှာပထမအောက်မှာပါရှိရမယ်ဆိုလို့ရှိရင်ဒုံးပြန်ကြီးရှိရပါတယ်သူကအရေးလောင်းကြတုံးပါတယ်တော့တန်အပကိုတုံးရင်ကတော့အရေးလောင်းကြတုံးတယ်ဒီအပြီးပြီးဆိုင်ရာအာကာသစခန်းကို Falcon အမှတ်ကိုအရင်အရင် Falcon နေလို့ပေါ့နော်အမှတ်ခုနှစ်တို့နဲ့တွေ့တင်ထားတဲ့အချိန်22ချိန်အောင်ရောက်ပြီးပါပြီထူးခြားတာဒီ Falcon တုံးရင်ရော Dragon အမှတ်2အာကာသရင်ရောအဲ့နှစ်ခုစလုံးက reusable ပေါ့နော်သူ့ပြန်တုံးလို့ရပါတယ်ရင်မှုတစ်ယောက်တွားဖို့အတွက်ကိုပုံပြကြည့်ကဟိုအရန်ကုန်ပါတယ်အပြီးဆိုင်ရာအာကာသစခန်းကိုတွားဖို့လွတ်တင်တဲ့ဒီ8ကရှင်းကြည့်လိုက်မယ်ဆိုရင်အပြီးဆိုင်အာကာသစခန်းရောက်ဖို့အတွက်ကိုလွန်မြောက်အာကာသယာဉ်ကိုမတုံးတော့တဲ့အချိန်မှာရုရှားနိုင်ငံရဲ့ Soyuz အာကာသယာဉ်ဒုံးရင်ကို3တိုင်းရေမှူးတရအတွက်ကိုကုန်ကျစရိတ်ကအမေရိကန်ဒေါ်လာ85တန်းပေးရပါတယ်အခု SpaceX Dragon အမှတ်2ကိုတုံးတဲ့အခါကျတော့အမေရိကန်ဒေါ်လာ65တန်းပဲကျပါတယ်အဲ့တော့ဈေးကတော်တော်လေးကိုတက်တာပါနောက်တစ်ခုကတခြားနိုင်ငံသွားကြည့်တော့ရုရှားနိုင်ငံတို့တခြားနိုင်ငံတို့ကတုံးတဲ့ဒုံးရင်တုံးရတယ်ဆိုလို့ရှိလို့ဆိုရင်ပြည်တွင်းဖြစ်တုံးရတဲ့တိုင်းပြည်အတွက်အလုတ်အတိုင်းစီးပွားရေးမှာအများကြီးကိုအထောက်အကူပြုသွားပါတယ်65တန်းဆိုတဲ့အမေရိကန်ဒေါ်လာ65တန်းဟိုဒီပေါ့နော်ဒီကုမ္ပဏီကိုပေးလိုက်ပြန်ကုမ္ပဏီကအင်ဂျင်နီယာတွေတိတ်ပံပညာရှင်တွေဒီ rocket scientist တွေအကုန်လုံးပြန်လာတဲ့အတွက်ပြည်သူပြည်သားတွေအတွက်အရင်အထောက်အကူဖြစ်သွားပါတယ်ဒီတိုင်းပြည်အတွက်လည်းကုန်းရှိပါတယ်ခင်ဗျ
ဒေါက်တာပရိသတ်တင်ရဲ့ပြောကြားချက်တွေဒီသတင်းပတ်သက်သိပ္ပံဉာဏ်ပညာဆန္ဒတွေဒီမှာပဲပြန်လာလိုက်ပါမယ်ရှင်။နောက်တစ်ပတ်မှာပြန်ကြည့်ပါ